ိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ထိခိုက်ဆုံးရှုံးနေရတာတွေကိုကုစားပြုဖို့စီးပွားရေးပြန်လည်နှိုးထရေးဥပဒေတရက်ကိုအမေရိကန်အထက်လွှတ်တော်ကဗိုလ်ထုံးတွေမှာအတည်ပြုလိုက်ပြီဖြစ်ပါတယ်။အဲ့ဒီဥပဒေအရအမေရိကန်ပြည်သူတဦးချင်းစီကိုငွေသားထောက်ပံ့တည်ဝေးပေးတာပေါ်မှာဖြစ်ပြီးအမေရိကန်ဒေါ်လာတန်ပေါင်း1 trillion သုံးဆွဲသွားမှာပါ။အမေရိကန်နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကြောင့်မြောက်ဖက်ကနေဒါနိုင်ငံနယ်စပ်အဝင်ထွက်တွေကိုလည်းမဖြစ်မနေသွားလာရတာကလွဲလို့ပိတ်ပင်လိုက်ပြီဖြစ်ပါတယ်။ဗိုလ်ထုံးနေမွန်လိုက်ပိုင်းတရေရအမေရိကန်နိုင်ငံအတွင်းကူးစက်မှုပေါင်း9800ကျော်ရှိပြီးဗိုင်းရပ်စ်ကြောင့်142ဦးအသက်သေဆုံးခဲ့ပါတယ်။ကမ္ဘာတဝက်မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုပေါင်း2000ကျော်သွားတယ်လို့တရုတ်ပြည်ပြင်ပသေဆုံးသူဦးရေဟာလည်း8000ကျော်သွားခဲ့ပါပြီ။အီတလီနိုင်ငံမှာဗိုလ်ထုံးနေတနေ့တည်းလူ495ဦးသေဆုံးခဲ့တာကြောင့်အီတလီနိုင်ငံအတွင်းဒီရောဂါကြောင့်တနေ့တည်းလူအများဆုံးအသက်ဆုံးရှုံးခဲ့တာလည်းဖြစ်ပါတယ်။အီတလီနိုင်ငံဟာတရုတ်နိုင်ငံပြည်ရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတန်းအပြင်းထန်ဆုံးခံစားနေရတာပါ။အာရှဒေသမှာတော့မလေးရှားနိုင်ငံအတွင်းရောဂါကူးစက်မှုပေါင်း990ရောက်ရှိသွားခဲ့ပြီးရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံမှာတော့ရောဂါကူးစက်မှုအသစ်အနည်းငယ်သာတွေ့ရှိရပါတယ်။ဩစတြေးလျနိုင်ငံကလည်းတခြားနိုင်ငံတွေနည်းတူလူအများစုဝေးမှုနဲ့ရောဂါချေကျုပ်ထားရေးအစီအစဉ်တွေကိုကျင်းပခဲ့ပါတယ်။အီတလီကဥရောပကအီတလီ၊စပိန်နဲ့ပြည်သစ်နိုင်ငံတွေကတော့ဝင်ထွက်သွားလာကြွေးနေတင်းတင်းကြပ်ကြပ်ပိတ်ပင်ထားလိုက်ပြီဖြစ်ပါတယ်။